ဗြိတိန်အစိုးရရဲ့ထောက်ပံ့မှုနဲ့ဖွဲ့စည်းထားတဲ့မြန်မာ Witness အဖွဲ့ကမြန်မာနိုင်ငံတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့တပ်သေးတွေကိုစုံစမ်းစစ်ဆေးဖို့အတွက်ဇူလိုင်လ5ရက်တနင်္လာနေ့မှာစလှုပ်ဆောင်နေပါပြီ။မြန်မာနိုင်ငံမှာဒေါ်ဆန်းစစ်ကြီးဦးဆောင်တဲ့အရတားအစုအဝေးကိုဖျောက်ချပြီးစစ်တပ်အာဏာသိမ်းလာ5လကျော်လာတဲ့နောက်နိုင်ငံအခြေအနေတိတိတသားဆိုးဝါးလာခြင်းမှာအခုလိုစုံစမ်းစစ်ဆေးမှုတွေလှုပ်လာတာပါ။ဗြိတိန်အစိုးရရန်ကုန်ဝေထောက်ပံ့တဲ့စီမံကိန်းတစ်ခုဖြစ်တဲ့မြန်မာ Witness ကသူတို့ဟာမြန်မာနိုင်ငံမှာနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်နေလို့တမ်းမြှောက်ရှိတာကိုစုံစမ်းနေတဲ့ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့စုံစမ်းရေးရန်တရား IIMM နဲ့အချက်အလက်တွေကိုမျှဝေမှာဖြစ်ကြောင်းပြောကြားချက်ကို Writers သတင်းမှာဖော်ပြပါတယ်။အခုလိုစုံစမ်းမှုရဲ့စတင်လှုပ်ဆောင်မှုနဲ့ပတ်သက်ပြီးမြန်မာစစ်တပ်ပြောခွင့်ရရှိကတုံ့ပြန်ချက်ရဖို့ Writers ကဆက်သွယ်ပေးမယ်မရဘူးလို့လည်းပြောပါတယ်။မြန်မာစစ်တပ်ပေါ်မှာအနောက်နိုင်ငံတွေကအရေးကြီးတန်ခတ်မှုတွေတိုးလှုပ်လာနေချိန်မှာအခုလိုစုံစမ်းစစ်ဆေးမှုလုပ်လာတဲ့မြန်မာ Witness အဖွဲ့ကသူတို့ဟာမြန်မာနိုင်ငံတွင်းကလူခွင့်ချိုးဖောက်မှုဖြစ်နိုင်တဲ့ဖြစ်ရပ်တွေအတွက်တရားလွတ်လပ်စွာအချက်အလက်တွေစုဆောင်းပြီးထိမ့်သိမ့်ပြီးစီစဉ်ဆောင်ရွက်တာစုံစမ်းစစ်ဆေးတာမှန်မှန်မှန်စစ်စစ်တာနဲ့ပြန်လည်သုံးသပ်တာတွေလုပ်မယ်လို့ပြောပါတယ်။ဒီဖြစ်ရပ်မျိုးတွေကိုသူတို့စီတင်သွင်းဖို့အားပေးမှာဖြစ်ကြောင်းနဲ့လူမှုမီဒီယာတွေမှာမြန်မာနိုင်ငံသားတွေတင်ကြတဲ့တပ်ဖြတ်မှုတိုက်ခတ်မှုနဲ့တခြားကျူးလွန်မှုဆိုင်ရာရုပ်ပုံတွေဗီဒီယိုတွေကိုဖြစ်ရမှာဟုတ်မဟုတ်တရားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်မယ်လို့လည်းပြောပါတယ်။မြန်မာစစ်တပ်ရဲ့လက်တုံ့ပြန်မှုတွေလူနေရပ်ကွက်တို့ဘာသာရေးအဆောက်အဦတို့ကိုပြစ်ခတ်တာတွေအပြင်ဆန္ဒပြပြည်သူတွေကိုအသက်တေဆုံးဒီမဖြစ်တဲ့အတိုင်းထိခိုက်ဆင်းလို့တဲ့ရည်ရွယ်ချက်နဲ့လုပ်တဲ့ဆိုတာကိုပြနေတယ်။တေကြတဲ့တက်တွေထောက်ထားတွေရထားပြီလို့လည်းမြန်မာ Witness အဖွဲ့ကပြောပါတယ်။